ယခိုင်အရေးနဲ့ပတ်သက်လို့အမေရိကန်အစိုးရကမြန်မာပြည်ဆိုင်ရာမူဝါဒတွေချမှတ်ရမှာသတင်းအချက်အလက်အမှန်ပေါ်အခြေခံပြီးမှဆုံးဖြတ်ဖို့လိုကြောင်းအမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းအရီဇိုနာပြည်နယ်မှာနေထိုင်ကြတဲ့မြန်မာတွေကစနေနေ့မှာတောင်းဆိုလိုက်ပါတယ်အရီဇိုနာပြည်နယ်မှာအခြေစိုက်တဲ့မြန်မာတွေကယခိုင်အရေးမြန်မာအစိုးရကကင်တွယ်ဆောင်ရွက်ပုံတွေကိုထောက်ခံကြောင်းအော်တိုဘာလ21ရက်စနေနေ့ကဖီနစ်မြို့မှာပြုလုပ်တဲ့ဆန္ဒထုတ်ဖော်ပွဲအတွင်းတောင်းဆိုကြတာပါ။ဒါအပြင်ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့သတင်းအမှန်တွေပိုသိရအောင်အမေရိကန်သတင်းမီဒီယာတွေကိုဖိတ်ခေါ်ပြီးသတင်းစာရှင်းလင်းပွဲကျင်းပရင်းရှင်းပြခဲ့တယ်လို့ဖီနစ်မြို့ကဥမြန်မင်းသူက VOA ကိုပြောပါတယ
်။လက်ရှိနိုင်ငံတကာမီဒီယာတွေမှာမှားယွင်းစွာဖော်ပြနေတဲ့သတင်းအချက်အလက်တွေကိုကျွန်တော်တို့ကဒီမှာရှိတဲ့မီဒီယာတွေကိုဖော်ပြီးတော့မှကျွန်တော်တို့ကရှင်းလင်းပွဲလုပ်တာပါခင်ဗျ။ကျွန်တော်တို့ဒီမှာရှိတဲ့ signature လေရောနောက်အဲဆိုနာပြည်နယ်ဆက်တော်အသေးကိုရောကျွန်တော်တို့ statement တွေကိုပို့ဖို့စီစဉ်ထားတယ်ခင်ဗျ။ဒါကတော့လက်ရှိရခိုင်ပြည်မှာဖြစ်နေတဲ့ဒီဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒီလူတွေဟာဒါတမယိုးကြအခြေအနေမဟုတ်ဘူး။နောက်တစ်ခုကဒီပမီဒီယာတွေအနေနဲ့လည်းပဲဒီရခိုင်ကိစ္စကိုမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်မှာကူညီပိုင်ဖို့မှုကိုပဲလှုပ်ဆောင်သင့်တယ်။ဒီရင်ကအစိုးရတွေထုတ်ပြန်နေတဲ့သတင်းအချက်အလက်တွေဟာမှန်ကန်တိကျမှုရှိတယ်ဆိုတာကျွန်တော်တို့ရတဲ့အချက်အလက်တွေနဲ့ကျွန်တော်တို့ကဖော်ထုတ်ပြတာပဲဖြစ်ပါတယ်ဒီအမေရိကန်အစိုးရကသတင်းအမှန်သတင်းအတိအကျတွေကိုယူရယူပြီးတော့မှအကြီးအပေါ်မှာဆုံးဖြတ်တင်တယ
်ဖီနင်းမျိုးကဆန္ဒထုတ်ဖို့ဝင်တဲ့သတင်းစာရှင်းလင်းပွဲကိုတန်းရင်းသားခေါင်းဆောင်တွေပါဝင်မြန်မာနိုင်ငံသားတရားနီးပါးတက်ရောက်ခဲ့တယ်လို့ဆိုပါတယ်ဩဂုတ်လ25ရက်နေ့ကအာဆာကောရင်းဂျာအကြံဖက်ဖွဲ့ကရခိုင်မြောက်ပိုင်းဒေသလူငယ်ရေးစခန်းပေါင်း30လောက်ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးမြန်မာစစ်တပ်ရဲ့နေမြေရေးရှင်းလင်းရေးလုပ်မှုနောက်ပိုင်းမှာတင်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒုက္ခသည်အဖြစ်ထွက်ပြေးခဲ့တာကြောင့်ရိုဟင်ဂျာအကြမ်းဖက်ဒုက္ခနဲ့ကြုံရတယ်ဆိုပြီးအမေရိကန်အစိုးရကထုတ်ပြောထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအပေါ်အထူးသဖြင့်တပ်မတော်ခေါင်းဆောင်တွေပေါ်ပြစ်မှတ်ထားတဲ့ဖိတ်ဆို့တံခါးမှုတွေလုပ်ဖို့အမေရိကန်လွှတ်တော်အမတ်တချို့ကအစိုးရကိုတောင်းဆိုထားတာပါ။